အမေရိကန်သမိုင်းမှာအစိုးရရန်တရာတစိတ်တစ်ပိုင်းအရှိချဆုံးပိတ်ထားရတာကိုပြန်လည်ပတ်နိုင်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့စနေနေ့ကကမ်းလှမ်းချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပေးချလိုက်ပြီးဒီကမ်းလှမ်းချက်ဟာအလုပ်ဖြစ်မဲ့ကမ်းလှမ်းချက်မဟုတ်ဘူးလို့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါဦးရှင်
။အမေရိကန်နဲ့မက္ကဆီကိုနယ်နိမိတ်ကြားနယ်စပ်တိုင်းတည်ဆောက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုမှုကိုလက်မခံနဲ့အတိုက်ခံဒီမိုကရက်တွေနဲ့မြင့်ခုန်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအမေရိကန်အစိုးရရန်တရားတစ်စိတ်တစ်ပိုင်းရန်နာထတာအခုဆို32ထဲရောက်လာပြီဖြစ်ပါတယ်။စနေနေ့ကတော့သမ္မတထရန့်ကအစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့တင်းကျပ်တဲ့မူဝါဒတချို့ကိုဖြေလျှော့ပေးမယ်လို့ကမ်းလှမ်းခဲ့ပြီးအမေရိကန်နိုင်ငံတွင်တရားမဝင်လာရောက်မှုတွေကိုတားဆီးဖို့အတွက်သူတည်ဆောက်ခြင်းနဲ့ဒီဇိုင်းအတွက်အမေရိကန်ဒေါ်လာ 5.8 ဘီလီယံပေးဖို့တောင်းဆိုခဲ့တာပ
ါ This is a common sense compromise both parties should embrace
ပါတီကြီးနဲ့လုံးဝလက်လက်ဆောင်ရည်ပြီးတော့ပေးဖို့ဆက်စပ်ရတာပါလေလက်ဝဲစွန်းတွေကျွန်တော်တို့နေဆက်တွေကိုဘယ်တော့မှထိန်းချုပ်နိုင်မှာမဟုတ်လို့ဒါမျိုးလည်းဘယ်တော့မှကျွန်တော်အဖြစ်မခံနိုင်ပါဘူးဒီဇိုင်းဆိုတာကလက်မခံနိုင်စရာမရှိပါဘူးတကယ်တော့ဒီဇိုင်းကအသက်ပေါင်းများစွာကိုကဲတင်နိုင်မှာဖြစ်တယ်လို့ကျွန်တော်တို့နိုင်ငံထဲမူရစ်ဆေးဝါးတွေလှည့်ဝင်လာနေတာကိုရပ်တန့်စီမှာဖြစ်တဲ့အတွက်လက်ခံနိုင်တဲ့အရာပဲဖြစ်ပါလေ
ဒီမိုကရက်တစ်ဘက်ကတူတောင်းဆိုတဲ့ရန်ပုံငွေကိုပေးမယ်ဆိုရင်ဒီမိုကရက်တစ်တောင်းဆိုနေတဲ့အမေရိကန်ကိုအရွယ်မရောက်ခင်ကတည်းကမိဘတွေနဲ့အတူတရားဝင်ရောက်လာတဲ့တိတ်ငယ်ချီတဲ့သူတွေကိုသုံးနှစ်နေရပြန်မဖို့ပဲအကာအကွယ်ပေးထားတဲ့အစီအစဉ်အပြင်လက်တင်အမေရိကန်နိုင်ငံတွေကလည်းအကြမ်းဖက်မှုသဘာဝဒေသံတွေကြောင့်အမေရိကန်ဘက်ကိုထွက်ပြေးခိုလုံလာသူတွေကိုအကာအကွယ်ပေးထားတဲ့တက်တန်းတူပိနဲ့အစီအစဉ်တွေကိုသမရကကန့်လန့်ခဲ့တာဖြစ်ပါတယ်။အစိုးရရန်ရပြန်လည်ပတ်နိုင်ရေးအတွက်သမရထရန့်ရဲ့ဒီကန့်လန့်မှုဟာအလုံးမဖြစ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ At first when we heard the president was going to make the proposal we were optimistic that he might be
သမရကကန့်လန့်မှုတွေလုပ်မယ်လို့သိရတဲ့အခါကျမတို့ကအစိုးရရန်ရပြန်လည်လက်ပတ်နိုင်တော့မယ်ဆွေးနွေးမှုတွေလုပ်နိုင်တော့မယ်လို့ပဲပထမဦးဆုံးတွက်လိုက်မိတာပါဒါပေမဲ့သူ့ကံလန်းချက်တွေကိုလည်းကြားရရောအဲ့ဒါကဘာမှအလုပ်မဖြစ်ဘူးဆိုတာသိလိုက်ရတယ်အထက်လက်တော်မှာဒီနေ့ဒါမှမဟုတ်မနေ့ကတော့ဒီကိစ္စကိုဆွေးနွေးကြမှာပါအခုတော့အခြေအနေကငြိမ်မနေပဲလှုပ်ရှားတိုးတက်လာနေတာတွေ့ရပါတယ်ဒါပေမဲ့ကျမတို့ဘက်ကလည်းကျမတို့ရဲ့အဆိုကိုတင်သွင်းစရာရှိတယ်လေ
သမားရဲ့ကံလန်းချက်တွေဟာအရင်ကတည်းကအမေရိကန်ပြည်ထောင်စုမှာရရှိထားပြီးတဲ့အခွင့်အရေးတွေဖြစ်ပြီးဒါတွေကိုသမရကဖြစ်သိမ်းခဲ့တာဖြစ်တယ်လို့အခုလဲဒီခွင့်ရေးတွေကိုယာယီပြန်ပြီးပေးဖို့ကမ်းလှမ်းတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့တယ်လို့သမရဟာအစိုးရဝန်ထမ်းတွေကိုပြန်လေးဆွဲပြီးတရားခံလုပ်နေတယ်လို့လဲဝေဖန်လိုက်တာ။စနေနေ့မှာသမရထရန့်ကဒီမိုကရက်တစ်ကိုစစ်တမ်းညှိနှိုင်းရေးအစီအစဉ်ကိုသူခေါ်ဆိုတဲ့အဆိုပြုချက်ကိုကမ်းလှမ်းခဲ့ပြီးတဲ့နောက်အင်ကာနေ့မှာပြန်လည်ချင်းပါတဲ့အထက်လွှတ်တော်မှာအထက်လွှတ်တော်အများစုအမတ်ဖြစ်တဲ့ Republican ခေါင်းဆောင်Mitch McConnell ကသမရရဲ့အဆိုပြုချက်ကိုဒီမိုကရက်တွေကလက်ခံချဖို့တိုက်တွန်းခဲ့ပါတယ
်။ That's why we'll vote on this legislation on the Senate floor this week. All that needs to happen. ဒီကိစ္စက
အထက်လွှတ်တော်မှာဒီကိစ္စပါတင်မဲ့ခွဲဆုံချက်မှာဖြစ်ပါတယ်။ဒီချိန်မှာနိုင်ငံရေးတဲ့တိုင်းပြည်အမျိုးကိုအပြတ်ပြရမယ့်အချိန်ဖြစ်တာကြောင့်ဒီကိစ္စဖြစ်နေဖို့လိုအပ်တာကကျွန်တော်တို့ရဲ့ Democratic Mystery V Back ကသဘောတူကြဖို့ဖြစ်ပါတယ်။ထောက်ခံမဲ့ပေးကြပြီးစစ်တူးနိုင်အောင်လုပ်ကြပါစို့။
သမားရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှာကြာကြာပြင်းနဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဆိုအရရန်တရားတစ်စိတ်တစ်ပိုင်းရန်နာထားတဲ့အတွက်အဆိုအဝန်ထမ်း၈သိန်းလောက်ထိခိုက်နေတာကြောင့်ဒီအမှုရမ်းထောက်ဝက်ကြောကတော့လာစားမရပဲအလုံးလုံးနေကြတာဖြစ်ပါတယ်။